Welcome to the Voice of America in Burmese.
ကျမရှင်ရညပါတယ်ခင်ဗျာ VOA American Time မြန်မာပိုင်းရဲ့2018ခု November 22ရက်ကြာသပတေးနေ့မနေ့ကအတန်လွင့်အစီအစဉ်လေးကိုမြို့တော် Washington DC ကနေပြီးတော့ Lineometer 30:40:48အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကျော်လွန်မှာအခုမနေ့ပိုင်းစီစဉ်လေးကိုတင်ဆက်မှာပ
ါကျွန်တော်ကျော်စံသာပါဂျင်းနာဇင်းနုံကြီးငင်အောင်လှုပ်ဆောင်ပေးတဲ့ Saudi Arabia နိုင်ငံကိုသမ္မတ Donald Trump ကချီးကျူးလိုက်ပါတယ်နေဇာဒီကမှအမေရိကန်တပ်ဖွဲ့ဝင်တွေအင်အားအသုံးပြုနိုင်တဲ့ကိစ္စကိုဒေါ်နယ်ထရမ့်အစိုးရကခွင့်ပြုလိုက်ပါတယ်။ယေမန်နိုင်ငံငင်းငယ်ဆွေးနွေးပွဲအတွက်ညှိနှိုင်းမှုကုလသမဂ္ဂအထူးသံကိုယ်စားလှယ်ဟာယေမန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုနောက်ဆုံးရသတင်းကိုကိုယ်စော်ဝင်နိုင်တဲ့အတွက်ကြေညာမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။အဲ့လိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော
့ On behalf of the entire Trump family, I want to wish all Americans a very very happy
အဲ့ဒါကတော့အမေရိကန်ပြည်ထောင်စုမှဒီကနေ့ကြောက်တဲ့ကျေးဇူးတော်နေ့အထိမ်းမှတ်ခမ်းနားသမ္မတ်ထရန့်ကအင်ဂျီရောမှာပြောဆိုခဲ့တာပါဒီမြန်မာပြည်ပွားအမေရိကန်ကိုရောက်နေကြတဲ့မြန်မာပြည်ပွားတွေကတော့ကျေးဇူးတော်နေ့ထိမ့်မှတ်ဖြစ်ဘလို့တွေဆင်နွှဲနေကြတယ်ဆိုတာကိုလည်းထုတ်လင်းပေးမှာပါနောက်တစ်ခါဖန်စီခန်ရိုက်တာသတင်းတော်နဲ့ဦးလွတ်မြောက်ရေးလူငယ်ချမ်းသာခွင့်ကမျောလင်းလို့ရမှာလားနောက်တစ်ခါထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာတွေအကြောင်းမြန်မာနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားခံရတာတွေတိုးလာနေတဲ့အကြောင်းနဲ့နောက်ပိုင်းမှာအပတ်စဉ်စီစဉ်တွေကိုလည်းပုံမှန်တန်းတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဦးကျော်စံတာနဲ့ကိုစော်ဝင်းနိုင်တို့ကြီးညာတော့လိမ့်မယ
်အမေရိကန်အခြေစိုက်ဆော်ဒီဂျာနယ်လစ်ကိုသတ်ဖြတ်မှုအတွက်တောင်းဝန်မကင်းနေမဲ့ဆော်ဒီအရေဗျအစိုးရကိုအမေရိကန်ကကြောက်ခိုင်းသွားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြပြီးနောက်တနည်းမှာပဲဆော်ဒီဘက်ကရင်းနှံဈေးနှုန်းထိန်းချုပ်လိုက်တဲ့အတွက်သမ္မတထရမ့်ကဆော်ဒီကိုကျေးဇူးတင်လိုက်ပါတယ်။အမေရိကန်ပြည်ရင်ရင်းနှံအများဆုံးထပ်လုပ်တဲ့ဆော်ဒီအရေဗျနိုင်ငံဟာတစ်ပါးမှရင်းနှံအများဆုံးရောင်းချတဲ့နိုင်ငံဖြစ်ပါတယ်။ရင်းနှံဈေးအလုံးလောက်တင်ပို့ပြီးဈေးနှုန်းကိုထိန်းချုပ်ထားနိုင်တဲ့အတွက်ဒေါ်နယ်ထရမ့်ကချီးကျူးလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလူမျိုးရေးနဲ့စီးပွားရေးအကျိုးအမြတ်ထက်လူခွင့်ရေးကိစ္စကိုပိုပြီးဦးစားမပေးနိုင်ဘူးလို့လဲသမ္မတထရမ့်ကကျေးဇူးတော်နဲ့အလားရဲ့မတိုင်ခင်အင်ဖြူတော်မှာသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ဂျမကရှိုဂီတက်ဖြတ်ခဲ့ပေမဲ့အဲ့ဒီကိစ္စကြောင့်သာ sorry ကိုကြောက်ခိုင်းလိုက်မယ်ဆိုရင်ဒါဟာကြောက်မဲ့ဖွယ်ကောင်းတဲ့မှားယွင်းမှုတစ်ခုဖြစ်လိမ့်မယ်လို့လဲသူကဆိုရတယ်။ Saudi နိုင်ငံဟာအီရန်ကိုဆန့်ကျင်ပြီး American Sea စစ်လက်နက်တွေဝယ်ယူနေတဲ့အတွက်အလုအကိုင်းသိမ်းသိမ်းစီပြီးရရှိနေကြပြီးဒေါ်လာဘီလီယံထောင်ပေါင်းများစွာရရှိနေကြဖြစ်တယ်လို့လဲထရမ့်ကဆိုရတယ်နော်။
မက္ကဆီကိုနဲ့တမတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေကိုလွတ်ဆောင်တာအပြင်လိုအပ်ရင်လက်နက်အင်အားပါအသုံးပြုဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမီရောကအဲ့ဒီလိုညွှန်ကြားထားတဲ့အမိန့်ကြေညာချက်ကိုသူလက်ခံရရှိထားကြောင်းကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဗုဒ္ဓဟူးနေ့မှာတင်းတောက်တီကိုအတိအပြုပြောကြားလိုက်တာပါ။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကိုသမ္မတထရမ့်ကလက်မှတ်ထိုးထားတာမဟုတ်ဘဲအင်ဖြူတော်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ထိုးထုတ်ပြန်ထားတာကြောင့်ရှေ့ပြောင်းနေထိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုကိုတိတ်တင်းကြမထားပဲခက်ရော့ရော့လှုပ်ပေးထားတာဖြစ်ပါတယ်။ကင်းလက်တဲ့နေရာတွေမှာစစ်ကူလိုတယ်ဆိုတာကိုသမ္မတကသဘောပေါက်ကြောင်းမင်းညကလည်းမြေပြင်အခြေအနေရလိုအပ်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့ညွှန်ကြားချက်လက်ခံရရှိခဲ့တဲ့အကြောင်းလိုအပ်ချက်တွေဘာတွေဖြစ်မယ်ဆိုတာသုံးသပ်နေစေဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအတွက်အမြင့်မြေလုံခြုံရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်နေကြောင်းဝန်ကြီးမက်ဒစ်ကပြောပါတယ်။အမြင့်မြေလုံခြုံရေးဝန်ကြီးဌာနကတုံ့ပြန်မှုမရရင်တော့သူ့ဘက်ကတစုံတရာလှုပ်ဆောင်မှာမဟုတ်ကြောင်းလဲဝန်ကြီးမက်ဒစ်ကပြောပါတယ်အမိမြေလုံးကျုံရေးဝန်ကြီးကသူ့အနေနဲ့လှုပ်တင်တာတွေကိုလှုပ်ဖို့ဝန်ကြီးမက်ဒစ်ကိုတောင်းဆိုထားတာကြောင့်သူ့မှာလှုပ်ပိုင်ခွင့်ရှိတဲ့အကြောင်းဒါပေမဲ့ဝန်ကြီးကဘလို့ဖြစ်စေချင်လဲဆိုတာကိုသူစောင့်ကြည့်ရမှာဖြစ်ကြောင်းကာဝေးဝန်ကြီးမက်ဒစ်ကပြောပါတယ
်ယေမန်နိုင်ငံရဲ့အရေးပါတဲ့စစ်ကောင်မျိုးဖြစ်တဲ့ဟိုဒီရာမျိုးမှာတိုက်ပွဲတွေထပ်မံဖြစ်ပေါ်ပြီးတဲ့နောက်ညီညာရေးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ပြည်ထောင်စုကစံတမန်မာတင်ဂရစ်ဖစ်ယေမန်နိုင်ငံကိုရောက်ရှိနေပါတယ်မစ္စတာဂရစ်ဖစ်ဟာအီရန်မဟာမိတ်ဟူသီအရာရှိတွေနဲ့ယေမန်နိုင်ငံဆန္ဒမျိုးတော်မှတွေ့ဆုံပြီးဆော်ဒီကြောထနကံပြုထားတဲ့ယေမန်အစိုးရနဲ့ဒီနှစ်ကုန်ဆွီဒင်နိုင်ငံမှစတင်ဆွေးနွေးကြဖို့ဆွဲဆောင်မှဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကဆွီဇာလန်နိုင်ငံမှစီစဉ်ခဲ့တဲ့ဒီငင်းငယ်ရေးဖြစ်စဉ်ဟာဟူသီသဘုံတွေဘက်ကရောက်မလာတဲ့အတွက်ပြတ်ပြတ်ခဲ့ရတာပါ။အခုလောလောဆယ်မှာတော့နှစ်ဖက်စလုံးကဂရစ်ဖစ်ရဲ့စီစဉ်ကိုထောက်ခံထားရပါတယ်။ဒါပေမဲ့အလားအလာကောင်းနေပြီးမှတိုက်ခိုက်မှုတွေကြောင့်လမ်းလွဲသွန်းနေတဲ့အခြေအနေလည်းရှိနေသေးဖြစ်ပါတယ်။ဒီနေ့လန်နေတုန်းကတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဗြိတိန်နိုင်ငံကအပြစ်ခတ်ရစေရေးအစီအစဉ်တရက်လူကျန်းရေးဆွဲပြီးတော့ဖြန့်ဝေပြေးခဲ့ပါတယ်။ဟိုဒီရာစိတ်ကမ်းမျိုးဟာသဘုံတွေလက်အောက်ရောက်ရှိနေပြီးစာနာရိတ်ခါလုံစာနဲ့စာနာမှုအထောက်အကူတွေပြတ်လတ်မဲ့အခြေအနေဆိုင်နေပါတယ်။
North Korea ye nuclear le ne ti samu si si pya tin ye twe tan taman ye ya lou sam mu le ko ahan ta ma phit si ya aw la me ne ma American ne Taung Korea ro ye se le chin mu le ko shot cha twa me lo American pi daw su ga bou thu ne ma pya cha lai ba le North Korea ne American do ti kha ma khna Taung Korea ne American do nit sin nwe u ya di ma pi lo le shi de Full Eagle so de se ye le chin mu ko la me 2019 ku ne ma a ye twe shot cha lou sam twa me lo American ka wae ye wun ji Jim Mattis ka pyo ba le Blow T short chart to me so that go Wunji Medis ka ma pyo bi me ai lo short chart jin ye ywe che ha North Korea ye nuclear le ne a si sin a song tat ye atwe American ye swin ne mu ri ya san ni da go pyan le a tet twin mo phit de lo so ba de North Korea ye nuclear a si sin ne go a song tat bi me a chang North Korea khong saung Kim Jong Un ga tamara don ne Trump ne Singapore ma zun la rong ga twei song sin gadi pyu ka da ba da bi me a di chain ga sa lo North Korea ga tu ye nuclear a si sin ne go be a chain ma blo a song tat me so de
ဆိုတဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေကြတာဖြစ်ပါတယ်။ပြည်ဝင်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေပြီးတော့9:00အထိ၊ဒိုင်းထိုမီတာ30နှစ်ကီလိုဟတ်6300၊ဒိုင်းထိုမီတာ40၊ကီလိုဟတ်6.5တုံညာနဲ့ဒုတိယနာရီဝက်မှာဒိုင်းလက်မီတာ190ကီလိုဟတ်6500ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကိုတော့
ပိုင်းတို့မီတာ29နဲ့25 300နှစ်တူကနေဖမ်းယူလာစေမယ်။ဝါရှင်တန်မြို့တော်ကဗီအိုအေသတင်းတွေကိုဆက်လက်ပြောပြနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစီမှာကြီးမားခက်ခဲတဲ့စိန်ခေါ်မှုတွေရှိနေတာကိုသတိပြုမိတယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။လက်ခံသဘောတူညီပြီးညီညာရေးအတွက်အလုံးမှတာဝန်ရှိကြောင်းနဲ့ဒီအချက်တွေကိုတိုင်းရင်းသားခေါင်းဆောင်တွေနဲ့ဘာသာရေးခေါ ှဒီလိုပြောကြတော့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသားပြန်လည်စစ်မြေးရေးညီညာရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံညီညာရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာယမန်နေ့နိုဝင်ဘာ27ရက်နေ့ကစတင်ပြီးနေပြီးတော့မှ2ရက်ကြာကျင်းပနေရပါဒီဆွေးနွေးပွဲအဖွဲ့မင်းကောင်မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစီကရခိုင်ပြည်နယ်အမျိုးသားပြန်လည်စစ်မြေးရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဦးစားပေးဆောင်ရွက်နေကြောင်းလည်းထက်သွင်းပြောကြားသွားတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတုဆေဖိုးကလည်းညီငယ်ရင်းရရှိဖို့အတွက်အခက်အခဲတွေစဉ်းစားမှုတွေစဉ်းရာကိုလက်ခံပြီးအားလုံးပါဝင်ဖို့အရေးကြီးအောင်ပြောကြားလိုက်ပါတယ်။ဒီပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံညီညာရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုရင်တိုင်းရင်းသားလက်နက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့အတူနိုင်ငံတကာစံတမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာဆိုင်းငံ့ကိုယ်စားလှယ်တွေကတက်ရောက်ခဲ့ရပါတယ်ခင်ဗျာ
မြန်မာနိုင်ငံကကာရီနယ်ယဟန်အမတ်ချားလ်စ်မောင်ဘူကိုအာရှကက်သလစ်ဂန်းကျုပ်ဖုံးတော်ကြီးများအဖွဲ့FABC ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်လိုက်ကြပါတယ်။နိုဝင်ဘာလ16ရက်နေ့ကကျင်းပတဲ့ FABC ဗဟိုကော်မတီစည်းဝေးပွဲမှာရန်ကုန်ကက်သလစ်ဂိုင်းချုပ်ယဟန်အမတ်ချားလ်စ်မောင်ဘူကိုရွေးကောက်တင်မြှောက်လိုက်ကြတာပါ။ကာဒီနယ်ချားလ်စ်မောင်ဘူဟာသူ့ရဲ့ဥက္ကဋ္ဌရာထူးကိုလာမယ့်2019ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘူဟာဒီဇင်ဘာလ31ရက်နေ့မှာဒုတိယတက်တန်းပြီးတော့မဲ့ဘုံဘေကက်သလစ်ဂိုင်းချုပ်အော့စဝဲဂရာစီယာစ်ရဲ့နေရာကိုအစားထိုးတာဝန်ယူမှာဖြစ်ပါတယ်။လက်ရှိမှာတက်တော်80ရှိပြီဖြစ်တဲ့ချားလ်စ်မောင်ဘူကိုပိုယဟန်မင်းကြီးဖရန်စစ်က2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်အမတ်ဖြစ်ခန့်အပ်ခဲ့တာပါ။အာရှကက်သလစ်ဂိုင်းချုပ်ဖုံးတော်ကြီးများအဖွဲ့ FABC မှာအမြဲတမ်းအဖွဲ့ဝင်ဂိုင်းချုပ်ဖုံးတော်ကြီး19ဦးနဲ့ပူးတွဲအဖွဲ့ဝင်10ဦးတို့ပါဝင်ကြပါတယ်။ဒီအဖွဲ့ရဲ့လုပ်ငန်းတာဝန်တွေကတော့အာရှတိုက်တွင်းမှာရှိတဲ့ကက်သလစ်ဘုရားကျောင်းတွေနဲ့အဖွဲ့ဝင်တွေအကြားစီးလုံးညီညွတ်မှုနဲ့လူမှုဘဝဖူလုံရေးလုပ်ငန်းတွေလှုပ်ဆောင်ကြရမှာဖြစ်ပါတယ
်။ Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ညီလာခံကတောင်ကိုရီးယားနိုင်ငံသားကင်ဂျွန်ရန်ကိုဥက္ကဋ္ဌအဖြစ်ရွေးကောက်တင်ပြလိုက်ပါတယ်။ကင်ဟာလောလောဆယ်မှာအဲ့ဒီအဖွဲ့ရဲ့ယာယီဥက္ကဋ္ဌအဖြစ်ထမ်းဆောင်နေပြီးတရုတ်နိုင်ငံသားမန်ဟွန်ဝေရဲ့ကျန်းရှိနေတဲ့ဥက္ကဋ္ဌသက်တမ်းနှစ်နှစ်အတွက်ဆက်လက်ထမ်းဆောင်သွားမှာဖြစ်ပါတယ်။မင်ဟွန်ဝေဟာသူဇာတိတရုတ်နိုင်ငံမှာစက်တင်ဘာလနှောင်းပိုင်းကပျောက်ဆုံးခဲ့ပြီးနောက်တော့အဂရိမှုစွဲချက်နဲ့ဖမ်းဆီးခံသွားရသူဖြစ်ပါတယ်။အခုသက်တမ်းနှစ်နှစ်ပြီးတော့နောက်ထပ်၄နှစ်သက်တမ်းအတွက်ဥက္ကဋ္ဌတူကိုထပ်မံမဲ့ပေးရွေးချယ်ကြောင်းမှဖြစ်ပါတယ်။ Interpol ဥက္ကဋ္ဌဖြစ်ကင်ရွေးချယ်ခံရမှုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကချီးကျူးလိုက်ပြီးရုရှားအစိုးရကတော့အံ့အားဆင့်သွားခဲ့ပါတယ်။ရုရှားကသူတို့နိုင်ငံသားလက်ရှိ Interpol ဒုတိယဥက္ကဋ္ဌ Prokopchuk ကိုဖြစ်စီခြင်းခဲ့ကြတာပါ။ဒါပေမဲ့အခုလိုကင်ဂျွန်း ရန်ကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့လက်မခံနိုင်စရာအကြောင်းမရှိဘူးလို့ဆိုရပါတယ်ခင်ဗျာ
။အာဖဂန်တပ်ဖွဲ့ဝင်တွေထိခိုက်တိုက်စုံးမှုအရေးအတွက်များပြားလာနေတာကြောင့်အာဖဂန်အစိုးရအနေနဲ့တာလီဘန်အနေနဲ့တခြားစစ်သေးကြွအဖွဲ့တွေပေါ်ပြစ်လုနေတဲ့စစ်ဆင်ရေးတွေကိုအရှင်မြင့်လှုပ်ဆောင်မှုဖြစ်လာစေတယ်လို့အာဖဂန်လုံခြုံရေးအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတိုင်းပြည်အနောက်ဖက်ဖာရာခင်အတွင်းမှာတာလီဘန်တောင်းကျမ်းသူတွေရဲ့လက်ချက်ကြောင့်အာဖဂန်တပ်ဖွဲ့ဝင်80လောက်ဒီခါမှာခင်ဗျာအာဖဂန်အစိုးရတပ်ဖွဲ့ဝင်80လောက်သေဆုံးဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်လက်နက်ကင်ဒေါ်လာပုံကန်သူတွေအပေါ်စစ်ဆင်ရေးတွေတိုးမြင့်လှုပ်ဆောင်ကြဖို့အာဖဂန်အမျိုးသားလူမျိုးရေးကောင်စီကလည်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်အစိုးရတပ်ဖွဲ့တွေဟာနိုင်ငံတော်ဝန်ကစစ်ဆင်ရေးတွေကိုမြေပြင်ဝေဟင်တစ်ခုစလုံးကနေအရှင်မြင့်လှုပ်ဆောင်နေကြောင်းအာဖဂန်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရတာရစ်အရင်းကပြောပါတယ်ထိခိုက်ဒဏ်ရာရမှုတွေများပြားနေပေမဲ့လည်းအာဖဂန်အစိုးရတပ်ဖွဲ့ဝင်တွေရဲ့စိတ်ဓာတ်ဟာတောင့်တင်းခိုင်မာနေစေဖြစ်ကြောင်းလည်းတာရစ်အရင်းကပြောပါတယ်ခင
်ဗ
ျနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့ကိုယ်စုံဝင်လည်းညညာခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုကြားကြပါတော့မယ်ဒီကနေ့ကဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ဖြစ်ပါတယ်။နိုဝင်ဘာလဆုတ်တာဘက်မှာကြာရောက်တဲ့ဂျာတာပရင်းနေ့ကိုကျေးဇူးတော်နေ့ဖြစ်သတ်မှတ်ထားတာပါ။အစင်လာရအိမ်ပြည်တော်မှာတမရကကျက်စင်ကိုဘေးမဲ့ပေးလို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့မြန်မာပြည်ပွားတွေကရောကျေးဇူးတော်နေ့ကိုဘလို့ဆင်နွှဲကြတယ်ဆိုတော့လည်းပတ်သက်ပြီးတော့ဒေါ်လာလာတန်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ On behalf of the entire Trump family, I want to wish all Americans a very very happy Thanksgiving.
ထရမ်မီသားစုကိုသာအမေရိကန်နိုင်ငံသားအားလုံးကိုသိက္ကူပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါရစေ။ဒီနေ့မှာအမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ့်ဘဝမှာခံစားရတဲ့ကောင်းကြီးတွေအတွက်ကျေးဇူးတင်လာပါရစေ
။ဒေါ်လာထရမ်ကအမေရိကန်နိုင်ငံသားတွေကိုပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ခုလိုဆုတောင်းပေးခဲ့တာဖြစ်ပါရစေ။သမ္မတကရောမီလီနီယံနဲ့အင်ဂျူရောရူးစ်ဂါဒင်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့အစီအလာရကျက်စင်တကောင်ကိုဘေးမဲ့လွတ်တဲ့နေ့မှာခုလိုသမ္မတကဆူတောင်းပေးခဲ့တာဖြစ်ပါတယ်။သမ္မတကတောင်တကိုတပ်ပြည်နယ်က Peace and Carrots လို့အမည်ပေးထားတဲ့ကျက်စင်နှကောင်နဲ့တကောင်ကိုဘေးမဲ့ပေးဖို့ Indurao website ကနေမဲပေးဆုံးဖြတ်ခဲ့တာဖြစ်တယ်လို့ခုလိုပြောပါတယ်
။ In this grand tradition I am pleased to announce that today's lucky bird
ဒီခန်းနာလာတဲ့ရိုးရအစီအလာပွဲကျင်းပရမှာဒီနေ့အတွက်ကံကောင်းတဲ့ကျက်စင်ကတော့ Peace ဖြစ်ပါတယ်။သူကိုဘေးမဲ့ပေးဖို့အင်ဂျူရောဝက်ဘ်ဆိုက်မှာထောက်ခံခဲ့ကြသူတွေရဲ့မဲနဲ့တရားမျှတစွာဆုံးဖြတ်ခဲ့တာ
ပါ။ Peace တကောင်ကိုပဲမဲပေးဖို့ဆုံးဖြတ်ခဲ့ပြီးမယ်။သမရကနှကောင်စလုံးကိုဘေးမဲ့ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကျေးဇူးတော်နဲ့ညစာစားပွဲတွေမှာချက်စားလေးရှိတဲ့ကျက်စင်တွေကိုအခုလိုဘေးမဲ့ပေးတဲ့အစင်လာဟာသမရအိဗရာဟမ်လင်ကွန်းလက်ထက်ကထူးစဉ်သမရရဲ့တားဖြစ်သူကကျက်စင်ကိုတနာခဲ့ပြီးဘေးမဲ့ပေးဖို့ဆုံးဖြတ်ရာကဆင်းသက်လာတယ်လို့ဆိုပါတယ်။နောက်ပိုင်းသမရတွေကိုကျေးဇူးတော်နေ့မှာကျက်စင်ကိုလက်ဆောင်ဖြစ်ပေးခဲ့ကြရမှာ1989ခုနှစ်မှာတော့သမရ George H.W. Bush လက်ထက်မှာတရိတ်ဆိုင်အရေးလှုပ်ရှားသူတွေရဲ့တောင်းဆိုချက်ရဘေးမဲ့လွတ်ပေးတဲ့အစဉ်လာဆင်းသက်လာတယ်လို့ဆိုပါတယ်။လက်ရှိဘေးမဲ့ပေးခံရတဲ့ Peace and Carrots ကျက်စင်နှကောင်ဟာ Virginia ပြည်နယ် Blacksburg ရှိVirginia Tech တက္ကသိုလ်ခြံဝဲမှာသူတို့တက်တဲ့ဘေးမဲ့နေထိုင်ခွင့်ရရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ကျေးဇူးတော်နေ့မှာတော့အမေရိကန်နိုင်ငံသားတွေညစာချက်စားကြတဲ့ကျက်စင်အကောင်ပေါင်းကတော့44သန်းလောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ကျေးဇူးတော်နေ့ဟာအမေရိကန်နိုင်ငံသားတွေခီးအသွားဆုံးနေ့လည်းဖြစ်သလိုမိသားစုတွေဆွေမျိုးတွေပြန်လည်ဆုံစည်းကြတဲ့နေ့လည်းဖြစ်ပါတယ်။ရှေးဥရောပကခြေချကြသူတွေဟာဆောင်းဥပောက်ကောက်ရိပ်သိမ်းခြင်းအောင်မြင်မှုတွေကိုလိုနီအခြေချသူတွေနဲ့တိုင်းရင်းအမေရိကန်အင်ဒီယန်တွေကြား1820ခုနှစ်ကကောင်းကြီးမင်္ဂလာမျှဝေမှုကိုဆင်နွှဲတဲ့ပွဲတော်ကနေဒီ Thanksgiving အစဉ်အလာဆင်းသက်လာတယ်လို့ဆိုပါတယ်1863ခုနှစ်မှာတော့သမ္မတအိဗရာဟမ်လင်ကွန်းကဒီပွဲတော်ရက်ကိုတရားဝင်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ပြောင်းရွှေ့အခြေချကြတဲ့ဒုက္ခသည်ပေါင်း2000ကျော်ရှိရမှာဒေါက်တာနိုဒင်းကတော့အင်ဒီယားနာပြည်နယ်မှာခြေချပြီးအမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချခွင့်ရတဲ့အတွက်အခုလိုကျေးဇူးတော်နေ့မှာအထူးအောက်မေ့သတိရမိတယ်လို့ပြောပါတယ်
။ဟာအများကြီးချီးမြှောက်စားရပါတယ်။ကျွန်တော်ခရီးရန်တစ်ယောက်အနေနဲ့ဖျားသခင်ရဲ့ဂုဏ်တော်ကိုလည်းချီးမွမ်းပါတယ်။ကျွန်တော်အဖေနဲ့အကိုကျွန်တော်ဖေကတော့69ရွေးကောက်ခံ MLD အမတ်ပေါ့လေကလေးမျိုးတော်တော်ကိုယ်စားလေ Dong San Suu Kyi Party ane phit par de 96 khu ne ma tamaro anama swe a phin a phi ne a ko ne tacha NLD lo phan de kha ma chano ne chano niya India lo thwet pi chi chin ne taung nan lo jaw pi thwet pi ya da phit par de India ma New Delhi ma dukkha de phit khan yu pi 96 khu ne law nei ka de 2004 ja ro chano America lo pain ya ro tin America so ya pain ya ro tin the top one, G, no scholarship, yeah, 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 ဒီကောင်းကြီးမင်္ဂလာပဲခံစားရပါတယ်ဒီသန့်စ်ဂီဗင်းရဲ့အသက်တာလို့လည်းကျွန်တော်လေ့လာကြတော့ကျွန်တော်တို့လေးကိုသဘောကျအစ်ချိုက်တဲ့ဒါကြောင့်ဒါအစ်တိုင်းမှာစက်မကွက်ကျွန်တော်မိသားစုနဲ့ပေါ့နော်ဖရာသခင်စီကိုဒီလိုတင်တဲ့အနေနဲ့ကျွန်တော်တို့သန့်စ်ဂီဗင်းဒီနာနဲ့ဆုတောင်းပွဲတွေအများကြီးလုပ်ပါတယ်ဂျီဇီရိုနီမှာအမေရိကန်နိုင်ငံသားအများစုဟာ
Black Friday
လို့ခေါ်တဲ့တောက်ကြန်ဒီအထူးလျှော့ဈေးနဲ့ရောင်းချတဲ့ဈေးဆိုင်တွေမှာလေးသွားရောက်ဈေးဝယ်လေးရှိကြပါတယ်ရှင်အဲ့ဒါကတော့ဒီကနေ့ကြောက်တဲ့အမေရိကန်ပြည်တော်စုရဲ့ကျေးဇူးတော်နေ့အကြောင်းဒေါ်လာလတန်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြားပါမှာပါမြန်မာနိုင်ငံမှာအချင်းကျခံနေတဲ့ ရိုက်တာသတင်းဌာနရဲ့အင်တာဂျုတ်ကCNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်။ထောင်နာခွန်နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံရှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးဂျုတ်ကလည်းအင်္ဂါနေ့တုန်းကလက်ခံထားပြီးဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုမိုင်းအင်ဂျင်နိုင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
ရိုက်တာသတင်းဌာနဥက္ကဋ္ဌနဲ့ဖြစ်အက်ဒီတာဂျုတ်လည်းဖြစ်တဲ့စတီဖင်အက်လာနဲ့ CNN သတင်းဌာနကခရစ်ယာန်အမ်အန်ဘော်ဒိုဗုဒ္ဓဘူးနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာရိုက်တာသတင်းဌာနအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့စကားပြောခွင့်ရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာစတီဖင်အက်လာကအခုလိုဖြေဆိုသွားပါတယ်
Well, I don't really want to go into the private matter conversations. We are still.
ရိုက်တာသတင်းဌာနနဲ့ဒေါအောင်ဆန်းစုကြည်တို့စင်ကာပူမှာတွေ့ဆုံခဲ့ရမှာ
What we really want to happen is for there to be a pardon, which is really in the hands of Aung San Suu Kyi.
ကျွန်တော်တို့ တကယ်ဖြစ်စေချင်တာကတော့ဒေါအောင်ဆန်းစုကြည်ရဲ့လက်ထက်မှာရှိနေတဲ့လူငင်းချမ်းသာခွင့်ကိုပေးဖို့ဖြစ်ပါတယ်။ဒီလူငင်းချမ်းသာခွင့်ကိုသူကချက်ချင်းပေးနိုင်တာပါ။ဖမ်းဆီးထိန်းသိမ်းခံထားရတာတနည်းနီးပါးရှိလာပြီဖြစ်တဲ့ရိုက်တာသတင်းတော်နှစ်ဦးကိုအ мян ဆုံးလှုပ်ပေးစေချင်ပါတယ်။သူတို့မှာအပြစ်လုံးဝမရှိပါဘူး။အမှုကိုတရားရုံးမှာကြားနာစစ်ဆေးနေစဉ်တခြားလုံးစောင့်ကြည့်လေ့လာခဲ့ ူလုပ်တာပဲဖြစ်တယ်ဆိုတာအသိမှတ်ပြုကြပါတယ
်ပြည်ထောင်စုရှေ့နေများအသင်းနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြီးမြင့်ကလည်းရိုက်တာသတင်းတောက်တွေနှစ်ဦးထောင်ချထားတဲ့ကိစ္စမှာသမနာကကြားဝင်ပြီးတော့လူငင်းချမ်းသာခွင့်အချိန်မရွေးပေးနိုင်ကြောင်း VOE ကခုလိုရှင်းပြပါတယ်
အာသမရာအချိန်မွေးလူချင်းချင်းလောက်ပြည့်နေမှာလေဗျာမိခင်တဲ့ပါရကတော့မြောင်များတော့လည်းရှိပါတယ်အများကြီးလည်းဥသိမ်းချင်းလက်ထက်မှာလွတ်ပစေပါလေဗျာအဲ့လိုသမရာရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလွတ်ပြစ်လို့နောက်ကျသူတို့ပြန်ပရိအုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝန်ဆက်ဖက်သူလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်တော့တရားစီရင်နေစေအမှုမှာအပစီချက်ချပြီးတဲ့ဘယ်အမှုကိုမဆိုသမရာကအာဏာရှိပါတယ်ဗျာသူလုံးမျက်စုံပေးမှုရှိပါတယ်နော်ဒါတော့အသိကြပါပဲ
Rider the Nina Nau, a Jinja Kayari, Pissing Uchi in Le, Yakantine Ma, Sulak Jung like Tapia Kangayari, Muslin Seune Pata de Dringo, Throw Nau Songza, Yitake Lupsipare, Diluri, Tamakayaki, Pansi Tare, Tapondrio, Throgo, Dane Coat, the Nene Pitapi, a Sulak Jung like Nyonan Tare, Laundry, Tapondriguba, Rider the Nina Diga, Yashigiraba, Dilu Tau Ta, Tapondine, the Rin Chaladri, Yashi Tare, Guwalone, Gujo Suru Naugu, Nema Anna Vinibaka, Pansi Gabi, the Rimatopian. အောင်တားဆီးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနကရရှိတားပြီးတာအချက်လက်တွေကိုသတင်းဆောင်မှအဖြစ်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီလိုအချက်လက်တွေမှန်ကန်ကြောင်းသက်သေရီကတော့ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်နဲ့အစိုးရကိုယ်တိုင်ဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်အချင်းချခံရရတဲ့ရိုက်တာသတင်းတောက်နှစ် at la ga CNN ne me myan gan ma pyo da ba de shin
အဲ့ဒါကတော့ writers သတင်းတော့နှစ်ဦးလွတ်မြောက်ရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်တင်ပြခဲ့တာပါအခုတစ်ခါထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့အကြောင်းကြားမှာပါထိုင်းနိုင်ငံတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုထိုင်းအာဏာပိုင်ကနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့ဒီအစိမ့်မြင့်အရာရှိကပြောပါတယ်အဲ့ဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံတောင်ပိုင်းကနေပြီးတော့မလေးရှားနေဆက်ကိုလူကုန်ကူးခံခဲ့ကြရသူတွေဖြစ်တယ်လို့ထိုင်းဘက်ကဆိုပါတယ်ဒီအကြောင်း VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးအစ်စ်မြစ်အရာရှိရဲချုပ်စူရချေဟပ်ပန်ဦးဆောင်ပြီးတက်ခရိုင်လာဝကအရာရှိထိုင်းလူမှုကေဇယ်အဖွဲ့တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြဝတီမြို့ကအာဏာပိုင်နေနဲ့တွေ့ဆုံပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့ကြောင်းရဲချုပ်စူရချေဟပ်ပန်ကပြောဆိုခဲ့တာပ
ါဒီကိစ္စမြန်မာ全部นะครับนะเพื่อเอาแรงงานเหล่านี้เนี่ยไปขายแล้วส่งต่อไปยังประเทศเพื่อนบ้านในฝั่งใต้คือมาเลเซียนะครับนะเพราะนั้นจากการทํางานของที่ทํางานที่ผมเองรับผิดชอบในส่วน
ไอ้เนี่ยแซกโกဖြတ်ပြီးမလေးရှားနိုင်ငံကိုတွားကြတဲ့မြန်မာနိုင်ငံသားတွေလူကုန်ကူးခံရသူတွေကိုပြန်လည်လွှဲပြောင်းပေးရခဲ့တာလို့ဆိုပါတယ်ထိုင်းမြန်မာနေဆက်မျိုးဖြစ်တဲ့မြန်မာနိုင်ငံဘက်ကမြဝတီမြို့မှာနှစ်နိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်နှစ်ဖက်အာဏာပိုင်တွေတွေ့ဆုံကြပြီးတဲ့နောက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့တာပါဒီလွှဲပြောင်းပေးရပွဲမှာမြန်မာနိုင်ငံဘက်ကတော့ကရင်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့လူကုန်ကူးမှုဆိုင်ရာတားဆီးနေနေအရာရှိတွေတက်ရောက်ခဲ့ပြီးလူကုန်ကူးမှုနဲ့ပတ်သက်လို့နှစ်နိုင်ငံပူးပေါင်းတိုက်ရှက်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းဘက်ကတော့လူကုန်ကူးခံရသူတွေနေရာပြောင်းဖို့အတွက်ဂယုနာကြီးအဖြစ်တဦးကိုဘန်းငွေ 2,000 စီနဲ့လူရေ83ဦးအတွက်ဘန်းငွေပေါင်း 34,600 ကိုကူညီပေးရခဲ့တယ်လို့ဆိုပါတယ်။အခုလူကုန်ကူးခံရသူတွေဟာလူပွဲသားတွေကိုဘန်းငွေတောင်းကမ်းနဲ့ပေးပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်ထွက်လာခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။ထိုင်းဘက်ကတော့ထိုင်းတောင်ပိုင်းကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးခဲ့တာဟာ2018ခုနှစ်ထဲမှာလူဦးရေ 1,000 နီးပါးလောက်ရှိသွားပြီဖြစ်ပါတယ်။လူမှောက်ကိုခိုင်းဝင်40လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ပိုင်ဆိုင်တဲ့ဘန်းငွေ350လောက်ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။လက်ရှိမှာလည်းထိုင်းတောင်ပိုင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား200ကျော်ကိုလည်းစစ်ဆေးနေသေးဖြစ်ပါတယ်။2008ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေလျှော့ချလိုက်ပြီးအဆိုအဝါဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါ။အခုလိုမျိုး TR3 ကိုအဆင့်လျှော့ချသတ်မှတ်လိုက်တာဟာလူကုန်ကူးမှုပကြောက်ရေးဆိုင်ရာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာလူမျိုးတွေနဲ့ဆက်သက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင်။
မဲမှာတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံမှာလိမ်ပိုင်းဆိုင်ရာထိပါစော်ကားမှုနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတိုင်ကြားချက်တွေကပြီးခဲ့တဲ့နှစ်တွင်းတိုးလာတယ်လို့ရဲမှတ်တမ်းတွေမှာဖော်ပြပါတယ်လိမ်ပိုင်းဆိုင်ရာစော်ကားခံရမှုတွေကိုရှော့ချနိုင်မှုစော်ကားခံရသူကိုအပြစ်တင်တဲ့အလေထစော်ကားတိုက်ခိုက်ခံရသူတွေအနေနဲ့ပုံမှန်လင်းထုတ်ဖော်ပြောဆိုကြဖို့ဒီအတားအဆီးတွေရှင်းလင်းသွားဖို့လိုတယ်လို့ထောက်ပြကြပါတယ်မြန်မာနိုင်ငံအတွင်းလိမ်ပိုင်းဆိုင်ရာစော်ကားမှုတွေရော့ကျလာစေရေးလှုပ်ရှားဆောင်ရွက်နေကြသူတွေရဲ့အတွေ့အကြုံတွေကိုစုစည်းပြီးတော့ Libby Hogan ကသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ပြောပြပေးမှာပါ
လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုဖို့ကဘာတလွားထုတ်ဖော်ပြောဆိုမှု Me Too လှုပ်ရှားမှုကခြေပြန့်လာတာနဲ့အတူ ညမနိုင်ငံမှာလည်းဒီဘက်နှစ်ပိုင်းနဲ့အတွင်းပြောဆိုလှုပ်ရှားမှုတွေပိုပြီးတိုးလာပါတယ်။လိမ္မာဆရာထိပါစောကခံရမှုတွေကိုလျှော့ချတိုက်ဖျက်ရေးအသိပညာပေးလှုပ်ရှားနေသူတို့ဖြစ်တဲ့မန္တန်သာကတော့သူမခုနှစ်နှစ်သမီးအရွယ်မှာလိမ္မာဆရာထိပါစောကခံခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
ကျမခုနှစ်နှစ်သမီးအရွယ်တုန်းကဖွားနဲ့ဝမ်ခွဲတော်ဆက်တဲ့ကျမတို့အဖိုးလို့ခေါ်တဲ့သူကကျမကိုဆွဲပြီးနမ်းပါတယ်။ဒါကိုမကြိုက်လို့ကျမတို့အိမ်ကိုတူလာရင်ကျမကပုံနေတတ်ပါတယ်။အမေကိုပြောပြတယ်လေ။အဲ့လိုပွေးရဖက်တာနန်းတာတွေကိုမကြိုက်ဘူးဆိုတာကိုဒါပေမဲ့အမေကသူကနင့်ကိုချစ်လို့သွားဆိုပြီးပြောပါတယ်။
အဲ့လိုနဲ့ပဲကျမဆန္ဒမပါပဲသူ့စီကိုတွားရပါတယ်။မန္တန်သာရဲ့လိမ်ပိုင်းဆရာထိပါစောကားခံရမှုအတွေ့အကြုံတွေသူ့ဘဝတခြားလုံးကိုယ်တိုင်တွေ့ကြုံရတာတွေ့ရောသူ့ဘဝဝင်ကျင်မှာရောမြင်တွေ့ခဲ့ရတာပါ။နောက်နှစ်နှင်းငယ်အကြာမှာအလားတူထိပါစောကားခံရမှုနဲ့ထပ်ပြီးတော့ကျုံးခဲ့ရပါတယ်။အိမ်ပေါ်မှာအင်ဂျီလဲနေတဲ့သူ့ကိုကြည့်ပြီးသူတို့အိမ်ကလဲအလုတ်သမားကသူ့ဖာသာလိမ်
တယ
်ကျမအောက်ချက်ကိုဆင်းသွားပြီးတော့အမေကိုပြောပြပါတယ်အမေကတကယ်လားလို့ကျမကိုပြန်မေးပါတယ်ပြီးတော့ကျမကိုအနေထိုင်ဆင်ခြင်လို့ပြောပါတယ
်မြန်မာနိုင်ငံမှာကပြစ်မှုကျူးလွန်ခံရသူတွေအပေါ်အပြစ်ဖို့တဲ့အလေအထကလည်းရှိနေတယ်လို့မှတ်နှံထားကပြောပါတယ
်မျိုးသမီးစီရောက်လိမ်မိုင်းဆိုင်ရာထိပါစော်ကားခံရရင်သူအနေထိုင်မဟုတ်လို့ဆိုတဲ့တုံ့ပြန်မှုပဲရပါတယ
်ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာထိပါစော်ကားတိုက်ခိုက်ခံခဲ့ရမှုတိုင်ကြားချက်တွေကစံချိန်တင်မြင့်တက်ခဲ့ပါတယ်2016ခုနှစ်တုန်းကလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတိုင်ကြားချက်429ခုရှိခဲ့ရာကနေပြီးခဲ့တဲ့2019ခုနှစ်မှာတော့908ခုရှိခဲ့တယ်လို့ရဲမှတ်တမ်းမှာဖော်ပြပါတယ်အသက်16နှစ်အောက်မိန်းကလေးငယ်တွေအပေါ်အတ္တမပြုကျင့်မှုက698ခုရှိခဲ့ပါတယ်အမျိုးသမီးတွေအပေါ်မရေမှုတွေမဖြစ်ရလေအောင်လုံလုံခြုံခြုံဝတ်စားစီရင်ကြဖို့ကိုလည်းအကြံပြုတိုက်တွန်းကြပါတယ်ကတ်တွန်းတစ်ခုထဲမှာဆိုရင်တော့အတူအပြည့်ဝထားတဲ့အမျိုးသမီးတစ်ယောက်ကသူထိပါစော်ကားခံရတာကိုဘယ်မှတိုင်ရမလဲလို့မေးပါတယ်အဲ့ဒါကိုတာဝန်ရှိသူကအဝတ်အစားလုံလုံခြုံခြုံဝဲလို့ပြန်ပြောတဲ့ကတ်တွန်းပြကွက်ပါမနန္ဒာကတော့အမျိုးသမီးတွေမိန်းကလေးတွေရဲ့ဝတ်စားစီရင်မှုကြောင့်အကျန်းဖက်မှုတွေအတ္တမပြုကျင့်မှုတွေဖြစ်လာရတာမဟုတ်ဘူးလို့ပြောပါတယ်ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းကအကျန်းဖက်မှုတွေမဒိမ့်မှုတွေလှုပ်လို့ရတယ်လို့ယူဆကြတဲ့အမျိုးသားတွေကြောင့်ဖြစ်တယ်လို့သူမကပြောဆိုသွားပါတယ်ရှင်
အရာရှင်များရှင်လာမယ့်တမင်းငွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုပြည်ပဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ကောက်ွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကောက်ွယ်ဖို့ဘာကြောင့်ရေးကြီးတယ်ဆိုရာတွေကို Furious နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ Furious ဆုံးနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ valleys@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင်
။ View မြန်မာပိုင်းရဲ့တရက်ထုတ်လွှင့်ချက်တွေကိုတို့ရရှင်များနားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာဆက်နွှယ်ရပါတယ်ခင်ဗျာ VOA အမေရိကန်တန်မြန်မာပိုင်းက2018ခုနှစ်နိုဝင်ဘာလ22ရက်ကြာတာပရီးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုလက်ရှိစီစဉ်ကိုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240 48တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတွတ်ချက်ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်ရပါတယ်ခင်ဗျာအခုဒုတိယပိုင်းနားဆင်ကြမယ့်အထဲမှာပါတာတွေကတော့
တော့ဘယ်လိုမြင်ပါလဲခင်ဗျာဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah right and this is theater this isn't reality the Burmese government doesn't really want them back
အဲ့ဒါကတော့ဥကျော်ဇန်တာရဲ့မြမရေးသုံးသက်ချက်တွေကတချို့ကိုနားဆင်ကြရတာပါအပြည့်စုံကိုမကြခင်ကြားပါလိမ့်မယ်သူယုံကြည်ရာပတ်စဉ်စီစဉ်လဲလာပါဦးမယ်လောစေတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြမပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပုံပြက်ဥကျော်ဇန်တာနဲ့ကျွန်တော်တင်ပြပါမှာခင်ဗျာ
ရခိုင်တင်မာမှုနယူးဇီလန်ကူညီနိုင်ပေမဲ့လွယ်တော့မလွယ်ဘူးဆိုတဲ့ကောင်းစဉ်ခရစ်ကာတာရေးတဲ့ဆောင်းပါးကိုနယူးဇီလန်ဟဲရယ်မှာဖတ်ရပါတယ်နယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒန်ဟာဒေါအောင်ဆန်းစုကြည်ကိုစင်ကာပူမှာတွေ့ဆုံပြီးရိုဟင်ဂျာပြည်နာပြည်လဲရေးလူမျိုးရေးဘာသာရေးတင်မာမှုတွေပြည်လဲရေးကူညီမယ်လို့ကန့်လန့်ခဲ့ပါတယ်။ဒါဟာနယူးဇီလန်အဖို့ဆုတ်ထွေးပွေလီတဲ့ဒီပလိုမစီစင်ကာပူတရားဖြစ်တယ်လို့ဆိုပါတယ်။ဆောင်းပါးရှင်ဟာ2015မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးသူဖြစ်ခဲ့ပြီးအဲဒီတုန်းကရွေးကောက်ပွဲမှာ NLD ကတခဲနဲ့အောင်ပွဲရပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာတုကိုကျွန်းကျွန်းကျင်ကျင်ဖန်တီးနိုင်ရတဲ့အချိန်ဖြစ်ပါတယ်။ဒါကိုကဘာကအချီယူ top နာပြူပြီးအလုံးအစင်ပြင်မယ်လို့မျှော်လင့်ခဲ့ရတာပါတဲ့။2018ရောက်လာတော့မြန်မာဒီမိုကရေစီအရေးကောဒေါအောင်ဆန်းစုကြည်ရဲ့အခြေအနေပါထင်သလိုဖြစ်မလာပါဘူး။ဒီလိုဖြစ်ရတာဟာရခိုင်ရိုဟင်ဂျာပြည်နယ်ကြောင့်ဖြစ်ပါတဲ့။အဲဒီနောက်3 နှစ်တာသူနေထိုင်ခဲ့ရမယ့်ရခိုင်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်ဝန်ကြီးချုပ်လုံခြုံရေးဝန်ကြီးရဲချုပ်လူအဆိုင်ဆိုင်ခေါင်းဆောင်တွေဖုန်တော်ကြီးတွေမွတ်စလင်ဘာသာရေးဆရာတွေအပြင်သမန်ပြည်သူတွေအများအပြားတင်လည်းပဲတွစ်ဆုံဆွေးနွေးပြီးတော့ပြည်နာကိုပုံမနားလဲသဘောပေါက်ခဲ့ရတယ်လို့ဆိုပါတယ်။တင်မာမှုဟာမွတ်စလင်ရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာရခိုင်တွေအကြားဖြစ်နေတဲ့နှစ်ဖက်ပြည်နာသာမဟုတ်ပဲဗမာတွေကြီးစုနေတဲ့အစိုးရမြန်မာစစ်တပ်နဲ့မွတ်စလင်ရိုဟင်ဂျာတို့အကြားဖြစ်နေတဲ့သုံးဝင်းဆိုင်တင်မာမှုလည်းဖြစ်တယ်လို့ဆိုပါတယ်။ရခိုင်လူမျိုးတွေဟာခေတ်သစ်မြန်မာနိုင်ငံမှာဖွဲ့စည်းပါဝင်နေတဲ့လူမျိုး135မျိုးအနက်ကျန်လူမျိုးတွေနဲ့မတူပဲကွဲပြားတဲ့ဖီဂျာလူမျိုးရဲ့လက္ခဏာရှိတဲ့လူမျိုးတစ်ခုအဖြစ်ဂုံယူဝင်ကြွားပွဲခံစားချက်တွေရှိနေကြသူတွေဖြစ်ပါတဲ့။ရခိုင်ပြည်နယ်ဟာရေနံသဘာဝဓာတ်ငွေ့သဘာဝဆေးရန်ဇာတာနဲ့ခီးသွွားလုပ်ငန်းအလားအလာတွေအင်မတန်ကောင်းမွန်နေပေမဲ့ဒေသခံတွေအတွက်ဘာမှအကျိုးခံစားခွင့်မရှိတဲ့ဒေသဖြစ်နေတယ်လို့ဆိုပါတယ်။ဒါကိုရခိုင်မျိုးချစ်တွေအထူးခံပြင်းကြပြီးသူတို့အမြင်မှာဒေါအောင်ဆန်းစုကြည်ဆိုတာဟာလေဗမာအမျိုးသားရေးဝါဒီတယောက်သာဖြစ်တယ်လို့မြင်ကြပါသလားဗမာတွေကတော့ရခိုင်တွေကိုစစ်သွေးကြွပြီးအန္တရာယ်ကြီးမားတဲ့သူတွေဖြစ်မြင်ကြပါတယ်မြမဆူရိုးစကားထဲမှာမျိုးပွေးနဲ့ရခိုင်တွေ့ရင်ရခိုင်ကိုအရင်ဆက်ရမယ်လို့တောင်ပြောထားပါသလားသူကရည်သက်ထားပါတယ်ဒါပေမဲ့ဗုဒ္ဓဘာသာချင်းတူတဲ့ရခိုင်နဲ့ဗမာတို့ကရိုဟင်ဂျာမွတ်စလင်တွေကိုကြတော့ကိုလိုနီခေတ်ကဘင်္ဂလားနယ်ကဝင်လာပြီးရခိုင်မှာရာဇဝင်ကြည့်စစ်လာခဲ့မွတ်စလင်လူနည်းစုနဲ့ရောနှောနေတဲ့သူတွေကိုယူဆထားရတယ်လို့လည်းဆိုပါတယ်လက်ရှိမှာရခိုင်ပြည်နယ်ဟာမြန်မာပြည်ရဲ့ပြည်နယ်တွေအနက်အစင်းရဆုံးပြည်နယ်တစ်ခုဖြစ်နေပြီးလူဦးရေရဲ့ 43.2% ရာခိုင်နှုန်းဟာဒီနေ့ကို 1.25 ဒေါ်လာအောက်သာရရှိတဲ့စင်းရဲနွမ်ဘာမှုလိုင်းရဲ့အောက်ခြေမှာရောက်နေတဲ့သူတွေဖြစ်ပါတယ်လို့ဆိုပါတယ်ဒီလိုအခြေအနေမျိုးကနေတူတက်မှုစီအောင်အစိုးရကလည်းဘာမှလှုပ်ဆောင်မပေးသေးဘူးလို့ရေးထားပါတယ်။ဒါကြောင့်ဒီပြဿနာကိုအစောတလျင်ဖြေရှင်းနိုင်ဖို့ဆိုတာလက်တွေ့မဖြစ်နိုင်ဘူး။ရေးရှိဖွံ့ဖြိုးရေးနဲ့ပြန်လည်စစ်မြေရေးစီမံကိန်းတွေချမှတ်ပြီးတရားဥပဒေစိုးမိုးရေးစိုးရင်ထိလန့်မှုပပျောက်ရေးတို့ကိုလှုပ်ဆောင်ပေးအောင်မှဖြစ်တယ်လို့ဆိုပါတယ်။ဒီလိုအခြေအနေမျိုးမှာနယူးဇီလန်ဝန်ကြီးချုပ်ကအမှန်တကယ်အကျိုးရှိအောင်ကူညီလှုပ်ဆောင်ပေးနိုင်မယ်ဆိုရင်တော့
ဒီတိုင်းကကျေးဇူးတင်ကြမှာဖြစ်တယ်ဆိုတဲ့အကြောင်းကြီးသားထားပါခင်ဗျာ။ဆောင်းပါရှင်ခရစ်ကတ်ဟာနယူးဇီလန်နိုင်ငံယခင်လေဘာပါတီဦးဆောင်အစိုးရအဖွဲ့ဝင်ဝန်ကြီးသူဖြစ်ခဲ့ပြီးယခင်ပြည်နယ်ဆိုင်ရာကုလသမဂ္ဂအကြီးအကျယ်ကြီးလည်းဖြစ်ပါခင်ဗျာ။ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စဖန်စီကန်ရိုက်တာစရဲနွန်ဦးလူမျိုးရေးကိစ္စရင်းနဲ့ပတ်သက်ပြီးအမေရိကန ါလေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဒေါန်ဆန်းစုကြည်နဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်တို့တည်တံ့တွေ့ဆုံပြောဆိုခဲ့ကြတာဖြစ်ပြီးရိုညာတွေဖိနှိပ်ခံရတာနဲ့ Reuters သတင်းတော်နှစ်ဦးလွတ်မြောက်ရေးကိစ္စကိုခက်ပြင်းပြင်းဝေဖန်ပြောဆို PR ပေးခဲ့တာပါ Reuters သတင်းတော်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလွန်ငင်းချမ်းသာခွင့်ပေးရေးကိုလည်းဒုသမ္မတမိုက်ပန့်စ်ကဒေါန်ဆန်းစုကြည်ကိုအချိန်ချင်းပြောဆိုခဲ့တာလို့ဆိုပါတယ်အမေရိကန်နေနဲ့အားနည်းတဲ့သူတွေဘက်ကရက်တီပြီးအခုလိုပဲပြောဆိုတင်လာပါ Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အဆိုအရရိုဟင်ဂျာတွေဟာကမ္ဘာမှာနိုင်ငံမဲ့ဥယျာဉ်အများဆုံးအုပ်စုတွေထဲကတစ်ခုပဲလို့ဆိုပါတယ်ဒီလူတွေအပေါ်မှာမြန်မာနိုင်ငံရဲ့အုပ်ချုပ်သူတွေအဆက်ဆက်ကဒုတိယရန်စာအဆင့်ထားပြီးတော့ဆက်ဆံလာခဲ့ကြတာ1982ခုနှစ်တည်းဖြစ်ပြီးအဲ့ဒီနှစ်မှာထုတ်ပြန်တဲ့ဥပဒေအရရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်လုံးဝမရှိအောင်လုပ်ခဲ့တာပါဒီမိုကရေစီနဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်ခဲ့လို့နိုဘယ်ငြိမ်းချမ်းရေးဆုရထားတဲ့ဒေါ်ဆန်းစုကြည်ကရိုဟင်ဂျာတွေကိုမကူညီချင်တာလားမကူညီနိုင်မဲဖြစ်နေသလားအထောက်လှုပ်ဆောင်မှုတွေမရှိဘဲဖြစ်နေပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဒေါ်ဆန်းစုကြည်ကိုအခုလိုမျိုးဖိအားပေးပြောဆိုခဲ့တာကလုံတင်တာကိုလုတ်ခဲတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်ရေးလူလက်စွာရေးသားပြောဆိုခွင့်တွေအတွက်မှမရက်တည်ရင်ဘာကိုရက်တည်မလဲလို့ Pittsburgh Post ဂဇက်သတင်းစာရဲ့အဒီတာအပေါ်မှာဖော်ပြထားပါတယ်။ကျွန်တော်မနေ့ကနေ့တင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာစီစဉ်နားဆင်ရပါပါခင်ဗျာ American Idiom 3 လုံးလေးကိုတော့ဟောလာတန်ကပြောပြပါလိမ့်မယ
်ဒီကနေ့မနေ့တင်ပြမယ့် Idiom အသုံးကတော့
Gate Crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E Gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate ကဘောက်လို့လဲခေါ်ကြတာတော်တော်ရှင်းများသိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် script glue ရဲ့လုံးောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာဂဇပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြေးပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာတယ်လို့အက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖျက်ဆီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖျက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖျက်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဝင်ဘာလ24ရက်နေ့ကအိမ်ပြူတော်အခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဦးဘာမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆီနွေမမပါဘဲချာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အိမ်ပြူတော်ရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့တွင်သရရှင်များကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း Gate Crasher အသုံးဟာ3 Media တွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်းတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လူမြားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဟာပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။ ကံဘွဲကိုအဖေမခံရဘဲတွားခဲ့တယ်လက်မှတ်ဘွဲပဲနဲ့ဖြောပြီးဘွဲအကစားဘွဲတွေကိုတွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့အီဒီယမ်သုံးလဲ
ဘူရောဥကျော်ဇန်တာအပတ်စဉ်တင်ဆက်နေတဲ့မြန်မာအရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရပါမယ်။တမန်တော်နဲ့ထရမ့်အစိုးရဟာတောင်တရုတ်ပင်လယ်အရေးမှာအာဆီယံနိုင်ငံတွေကိုသူ့ဘက်ကရပ်တည်ဖို့စီရင်နေသလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေရိုဟင်ဂျာပြဿနာတက်ဝေဖန်ဆွေးမယ်လဲဒီမိုကရေစီပြည်ပင်ပြောင်းလဲရေးကိုအားပေးမယ်လို့ဆိုပါတယ်။အမေရိကန်မူဝါဒဘလောက်ထိရောက်အောင်မြင်နိုင Park နဲ့ဥကြံသားတို့ဆွေးနွေးတုံ့တက်ထားကြတာကိုနားဆင်ကြပါခင်ဗျာ
။ပမာဟာစတိုင်မခင်ဗျာ။ဒေါ်နယ်ထရမ့်အစိုးရဟာတခါကြတော့ကအစ်တောင်အရောက်မပြောနဲ့အာရှတိုက်ကိုတော့မသိပ်ပြီးတော့အလေးနားမထားခဲ့ပါဘူး။အခုတောင်ကျုပ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အပြိုင်ဆိုင်ဖြစ်လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့စင်ကာပူအာဆီယံအစည်းအဝေးမှာစပြီးတော့အစ်တောင်ရှာကိစ္စကိုအရေးတကြီးလို့ပြောလာတယ်လို့ထင်ပါတယ်။ရှာကိစ္စကိုသဘောတူပါသလား။ဒီကိစ္စမှာအစ်တောင်အရှာအမေရိကန်အတွက်ဘယ်လောက်အရေးကြီးပါသလဲ
။ The role of Southeast Asia in US policy is very important. As you just said,
အမေရိကန်နိုင်ငံသားရေးဝါဒမှာအစ်တောင်အရှာရဲ့အခမ်းအနားသိက္ခာအရေးကြီးပါတယ်။ခင်ဗျားပြောသလိုပါပဲ။တောင်တရုတ်ပင်လယ်ကိစ္စဟာအမေရိကန်ပြည်ထောင်စုအတွက်သိအရေးကြီးပါတယ်။လွတ်လပ်စွာရေကြောင်းသွားလာခွင့်ရရှိရေးအပေါ်မှာလုံခြုံရေးကိစ္စမှီခိုးနေတာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာမြန်မာနိုင်ငံကိုလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအလေးထားလာတာကိုလည်းပထမအဆုံးအချိန်တွေ့လာရပါတယ်။ဒုတိယသမ္မတမိုက်ပင်စ်ဟာဒေါ်ဆန်းစုကြည်နဲ့တွေ့ပြီးရိုညာကိစ္စကိုပြောခဲ့ပါတယ်။အဲဒီမှာဒေါ်ဆန်းစုကြည်ကအခြေအနေကိုပြင်ပလူတွေထက်သူတို့ကပိုသိတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒါဟာဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံသားစာမျက်နှာမှာဘယ်လောက်ဆိုးဆိုးဝါးဝါထိခိုက်နေတယ်ဆိုတာအတိအမှန်မပြည့်ရာငင်းပယ်ရာရောက်နေပါလေ
။ဒါပေမဲ့သူကဒီရိုဟင်ဂျာအရေးမှသာရှုတ်ချပြီးမယ်မြန်မာနိုင်ငံကိုဒီမိုကရေစီဖော်ဆောင်ရေးမှာကြာတော့ကူညီအပ်ပေးသွားမယ်လို့လည်းဆိုထားပါခင်ဗျာ
။ No, I mean the idea is the United States is interested in democratization. And people say well don't
The war on American ပြည်ထောင်စုဟာဒီမိုကရေစီဖော်ဆောင်ရေးမှာစိတ်ဝင်စားပါလေ။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုတိတ်ပြင်းပြင်းထန်ထန်မဝေဖန်နဲ့သူဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်နောက်ဆုံးမျှော်လင့်ချက်တယ်လို့လူတွေကဆိုကြပါတယ်။ကျွန်တော်အမြင်မှာတော့ဒီအယူဆဟာမေးခွန်းထုတ်เสียဖြစ်နေပါတယ်။သူဟာဒီမိုကရေစီဖော်ဆောင်ရေးမှာအရင်အစိုးရအထက်ပိုပြီးစိတ်ဝင်စားမှုမပြသပါဘူး။ရိုညာကိစ္စသာမကသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်မှုတွေရှိနေသေးပါ။ဒါကိုသူမဖြေရှင်းပါဘူး။စေအစိုးရလက်အောက်မှာထက်လွတ်လပ်မှုတွေရှိလာပေမဲ့ပြည်내ဆိုချင်မှုတွေကရှိနေသေးပါအဲ့ဒီလွတ်လပ်မှုတွေဟာတကယ်တော့ဥသိမ်းစိန်လက်ထက်မှာအစာပြိုးခဲ့တာပါအခုဆိုရင် Amnesty International ကလည်းသူ့အပေါ်ချီးမြှင့်ထားတဲ့စုကိုပြန်ရုပ်သိမ်းလိုက်ပါတယ်ကျွန်တော်ကတော့ဒီလိုမရုပ်သိမ်းသင့်ဘူးလို့ယူဆပါတယ်ဒါပေမဲ့အနောက်နိုင်ငံတွေဘက်ကဒီလိုပဲလှုပ်လာကြတော့သူ့ရဲ့ဂုံတိတ်ခါပုံမူထိခိုက်ကြဆင်းလာပါတယ
်ဒါပေမဲ့ဆရာကြီးခင်ဗျာအဲ့ဒီစုတသိမ့်တွေရုပ်သိမ်းတဲ့ကိစ္စကဘလောက်အရေးကြီးလို့လဲခင်ဗျာ
Of course it's a deal well.Amnesty International exists basically
to focus on Amnesty International ဟာအမှန်တကယ်အားဖြင့်နိုင်ငံတကာအစိုးရတွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်တာကလွဲလို့အာဏာလုံးပိုင်ခွင့်စတာတွေတခုမှမရှိပါဘူးဒါဟာအင်မတန်လိုအပ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကလည်း AI အဖွဲ့ဝင်တယောက်ဖြစ်ပါတယ်ဒါပေမဲ့လူတွေကိုစုတစိတ်တွေချင်းမြင်တာတိတ်လွယ်လင့်တကူနိုင်လွန်းပါတယ်ဒီကိစ္စကိုကျွန်တော်ဆောင်းပါးရေးထားပါတယ်ချင်းမြင်သားရဲ့အစုတစိတ်ကိုပြန်မယုတ်သိမ့်သင့်ပါဘူးမပြီးခင်ကလေးကတေချာစဉ်းစားလုပ်သင့်ပါလေ
ဟုတ်ကဲ့အခုကျွန်တော်ဒေါန်ဆန်းစုကြည်နဲ့မိုက်ပင်စ်ကိစ္စကိုပြန်ကောက်ကြည့်ပါရစေဗြိတိန်ကလူတယောက်ကရေးပါတယ်ဒါပင်စာဒေါန်ဆန်းစုကြည်ကိုလူခွေနဲ့ပတ်သက်ပြီးတော့ဆရာလုပ်နေပေမဲ့သူတို့နိုင်ငံမှာတော့အမေရိက11ကလာတဲ့လူတွေကိုရဲဆက်ဆက်လုပ်နေရဲဆူရရေးထားတာတွေ့ရပါတယ်တကယ်တော့ထရမ့်အစိုးရကသူများကိုဝေဖန်ရလောက်အောင်သူ့အနေနဲ့ရောသူတို့အစိုးရဘက်မှာရောလူခင်းကိုဘလောက်ထိ view site လို့လဲဆိုတာကိုလည်းပြောနေရတာအများကြီးကြားပါတယ်ဘယ်လိုပြောကြပါလဲဒီကိစ္စကို
Yeah well I mean we have lots of problems ourselves yes we do
ဟုတ်ပါတယ်ကျွန်တော်တို့ဒီမှာလည်းပြဿနာတွေအများကြီးပါအမေရိကန်ပြည်ထောင်စုလည်း6ပြည့်ကင်းတဲလဲစင်မဟုတ်ပါဘူးအမေရိကတိုက်အလေပိုင်းကလာတဲ့လူတွေကိစ္စသ တမရရဲ့အိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတော်ကသတင်းယူတာပိတ်ပင်ခံရတဲ့ကိစ္စတွေမှာဆိုရင်သတင်းလွတ်လပ်ခွင့်ပြဿနာရှိနေပါတယ်။ဆိုတော့ဒီအမေရိကန်ပြည်ထောင်စုမှာလည်းဒီမိုကရေစီနဲ့အခွင့်အရေးကိစ္စတွေမှာပြဿနာတွေအများကြီးရှိနေပါတယ်။ဒါပေမဲ့ဒီအခြေခံသဘောတရားအယူအဆတွေကိုတော့သူများအတွက်ရောကျွန်တော်တို့ကိုယ်တိုင်အတွက်ပါချုပ်ကန့်ထားရမှာပါ။ပြဿနာရှိနေတာကိုဖော်ထုတ်ပြောဆိုကြရမှာဖြစ်ပါတယ်။ရိုဟင်ဂျာကိစ္စအပေါ်တုံ့ပြန်ကြံတွယ်မှုမတူကွဲပြားတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဩဇာမှေးမိန်သွားပြီးတရုတ်ရဲ့ဩဇာပိုကြီးထွားလာနေပါလေ။ဒါဟာကျွန်တော်တို့ဘေးကျန်နေကြအခြေအနေဖြစ်လာပါတယ်
။ဒီနေရာမှာဆာဒီအရေဗျားကိုအမေရိကန်လက်နက်ရောင်းတဲ့ကိစ္စလည်းတစ်ဆက်တည်းပြောသင့်တယ်လို့ထင်ပါတယ်။ဆာဒီအရေဗျားဟာသူတို့နိုင်ငံတွေမှာလူခွင့်ရေးခေါင်းပါတဲ့အပြင်ယေမန်စစ်ပွဲမှာဝင်ပြီးတော့ဆွတ်ဖက်နေတော့ကမ္ဘာအကြီးဆုံးအငတ်ဘေးကြောက်မဲ့အန္တရာယ်ကြုံရပါတယ်။ဒါလည်းပဲအမေရိကန်ပြည်ထောင်စုကလက်နက်ရောင်းနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကလည်းလက်နက်ရောင်းရဖို့ကပိုအရေးကြီးတယ်လို့ပြောနေတာပါခင်ဗျာ
။ Well, the time I don't approve of US policy in that regard.
ဒီ sorry ကိုလက်နက်ရောင်းတဲ့ကိစ္စမှာအမေရိကန်ရဲ့မူဝါဒကိုကျွန်တော်လည်းသဘောမတူပါဘူး။ဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံတိုင်းဟာသူ့အကျိုးစီးပွားနဲ့လှုပ်ချင်တဲ့စန္ဒဒါမှမဟုတ်စံသတ်မှတ်ချက်ကိုချိန်ညင်ရမှာဖြစ်ပါတယ်။နောက်တစ်ချက်ကဒါဟာအများနဲ့ပတ်သက်သလားတူဦးတယောက်ကိစ္စလားဆိုတာကြည့်ရမှာဖြစ်ပါတယ်။နိုင်ငံတစ်ခုကအမေရိကန်ပြည်ထောင်စုကိုလူသိရှင်ကြားဝေဖန်တယ်ဆိုရင်သမ္မတကလူသိရှင်ကြားတုတ်ပြန်ရမှာဖြစ်ပါတယ်။တူးတယောက်ချင်းဝေဖန်တာမျိုးဆိုရင်တော့ဒါကိုအသီးသီးသန့်သန့်ပြုပြင်နိုင်မဲ့နည်းလမ်းတစ်ခုရှိနိုင်ပါတယ်။မြန်မာနိုင်ငံကိုလူသိရှင်ကြားဝေဖန်ရင်မြန်မာနိုင်ငံကလည်းအမျိုးသားရေးအခြေခံနဲ့တုတ်ပြန်လာမှာပဲဖြစ်ပါတယ်။ဒါကသဘာဝပါပဲ
။နောက်တစ်ခုမေ့ချင်တာကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်ဘက်ကရောနှစ်ဖက်သဘောတူထားကြပြီမဲ့နိုင်ငံတကာ NGO တွေနဲ့နိုင်ငံတကာအစိုင်းအဝိုင်းတွေကနေပြီးတော့ဒီကိစ္စကိုဟန်တားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကိုဘယ်လိုမြင်ပါလဲခင်ဗျာ။ဘာဖြစ်လို့သူတို့ဟန်တားနေကြတာလဲ
Yeah, right. And this is theater. This is reality. The Burmese government doesn't really want them back.
ဟုတ်တယ်လေ။အဲ့တော့အခြေအနေမှပဲမြန်မာအစိုးရကသူတို့ကိုတကယ်ပြန်ပြီးလက်မခံချင်ဘူး။သူတို့ဟာငါတို့စီကမဟုတ်ဘူး။တိုင်းသားမဟုတ်ဘူး။သူတို့ကိုဖယ်ရှားပစ်ချင်တယ်။ဒါကိုလူသိရှင်ကြားမလုံနိုင်တော့ဘင်္ဂလားဒေ့ရှ်နဲ့အပေးယူလုပ်ပြီးမှုံဝေါဝါလုပ်ပစ်တယ်ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကိုမလိုချင်ကြဘူးမထားချင်ကြဘူ
းဟုတ်သေးပါဘူးခင်ဗျာမြန်မာအစိုးရကသူတို့ကိုလူတိုင်းကိုလက်မခံဘူးလို့ပြောတာမဟုတ်ပါဘူးဥပဒေနဲ့ကိုက်ညီတဲ့လူကိုနိုင်ငံသားပေးမယ်လို့တောင်ပြောနေရပါခင်ဗျာ
yeah I'm a 1/10 of 1%
that's a band it's a check
ဘယ်လောက်လဲ10%နှုန်းလား10%နှုန်းလား
ဒါကတော့အထောက်အထားပေါ်မှာမူတည်မှာပါအထောက်အထားပြတ်နိုင်တဲ့သူကိုလက်ခံမယ်လို့ပြောထားတာပဲတွေးရပါတယ်နောက်တစ်ခုကဆရာကြီးကတိုင်းရင်းသားဆိုတာထည့်ပြောသွားတယ်တိုင်းရင်းသားဆိုတာကဌာနေတိုင်းရင်းသား indigenous people တွေကိုသာမြန်မာတွေကတော့ဒါတိုင်းရင်းသားလို့သတ်မှတ်ကြတာပါခင်ဗျာ
The people say that these are not Taiwanese therefore they don't have citizenship
No no they don't say that sir
And if they have citizenship
သူကတိုင်းသားမဟုတ်ဘူးဒါကြောင့်သူတို့ဟာနိုင်ငံသားမဟုတ်ဘူးလို့လူတွေကပြောနေကြတာမဟုတ်လားသူတို့နိုင်ငံသားဖြစ်ဖို့ဆိုရင်သူတို့ဘိုးဘွားတွေဟာ1823ခုနှစ်မတိုင်ခင်ကလေးကစပြီးနေထိုင်ခဲ့ကြောင်းသက်သေပြရမယ်လို့1982နိုင်ငံသားဥပဒေမှာပြဋ္ဌာန်းထားတယ်လေဆိုတော့ဒါဟာမဖြစ်နိုင်တဲ့အခြေအနေပါဒါဟာတိတ်ဝမ်းနေစရာကောင်းတယ်လို့ထင်ပါတယ
်အဲဆရာကြီးရဲ့ဒါကိုထားလိုက်ပါတော့ကျွန်တော်အစကရည်ရွယ်ခဲ့တဲ့အကြောင်းအရာကိုပြန်ကောက်ပြစီအမေရိကန်ဟာတောင်ကျုပ်ပင်လယ်အရေးမှာအစ်တောင်အချနိုင်ငံတွေကိုတရုတ်နဲ့အပြိုင်ဆိုင်စီးုံနေပါတယ်။အမေရိကန်ရဲ့ဆွေးဆောင်မှုကိုအစ်တောင်အချနိုင်ငံတွေလိုက်ပါလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
။ Southeast Asian doesn't want to be on the side of the United States but it doesn't want to be in the side of China either.
အစ်တောင်အချနိုင်ငံတွေကအမေရိကန်ပြည်ထောင်စုဘက်မပါကျင်သလိုတရုတ်ဘက်ကိုလည်းမပါကျင်ပါဘူး။သူတို့ဟာနှစ်ဖက်စလုံးကိုလိုချင်ပါတယ်။ဒါမှမဟုတ်နှစ်ဖက်စလုံးကိုမလိုချင်ပါဘူး။ဒီလိုပဲပြောရမှာပါ။တနည်းပြောရရင်ဒီနှစ်ဖက်နဲ့သူတို့ထိမ့်ညှိချင်ပါတယ်သူတို့ဟာတရုတ်နဲ့ကင်းကွာလို့မရနိုင်ဘူးဆိုတာသူတို့သိပါတယ်ပထဝီအနေထားရရောစီးပွားရေးအရာပါကင်းကွာလို့မရနိုင်တယ်လို့လူမျိုးရေးအရာလည်းအဲ့ဒီနိုင်ငံတွေမှာတရုတ်လူမျိုးတွေအများကြီးနေနေကြတာပါတစ်ချိန်တည်းမှာပဲတရုတ်ကတစ်ဖက်သက်ကြီးဆိုးမှာကိုလည်းသူတို့မလိုလားကြပါဘူးထိမ့်ညှိတဲ့အနေနဲ့အမေရိကန်ကိုလည်းလိုချင်ကြပါတယ်တိတ်ကောင်းတဲ့နိုင်ငံခြားဆက်ဆံရေးချင်းကပ်မှုပါသို့တော်ဖြစ်နိုင်မဖြစ်နိုင်ကတော့ကျွန်တော်မသိပါဘူး
နောက်ဒီတောင်ကျောက်ပင်လယ်ကိစ္စဟာဒေသတွင်းကိစ္စသာဖြစ်တယ်ဒေသတွင်းနိုင်ငံတွေအကြမ်းတာဖြစ်ရှင်းရမှာဖြစ်တယ်အမေရိကန်နဲ့မဆိုင်ဘူးလို့တရုတ်ဘက်ကပြောသလိုအစ်တောင်အရှနိုင်ငံတချို့ကလည်းဒီတိုင်းပဲပြောနေကြပါတယ
် Well it is a regional concern but the question is internationally the freedom of movement
ဒါဒေသတွင်းကိစ္စဖြစ်ပါတယ် ဒါပေမဲ့ပင်လယ်ရေကြောင်းကိစ္စကတော့နိုင်ငံတကာကိစ္စဖြစ်နေပါတယ်အဲ့ဒီကမလက္ကာရေလက်ကြားဆိုရင်မလေးရှားနဲ့အင်ဒိုနီးရှားတို့ကဒါသူတို့နဲ့သာဆိုင်တယ်လို့ပြောကောင်းပြောမှာပါဒါပေမဲ့ကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားလည်းရှိနေပါတယ်ဒီရေလမ်းကြောင်းတွေဟာနိုင်ငံတိုင်းအကျိုးစီးပွားနဲ့ပတ်သက်နေပါတယ်အင်္ဂလိပ်ရေလက်ကြားလည်းဒီလိုပါပဲဒါဟာနိုင်ငံတကာနဲ့ဆိုင်ပါတယ်ဒီအတွက်လုံထုံးလုံနီးဆိုင်ရာစံတရက်သတ်မှတ်ပေးထားဖို့ပဲလိုအပ်ပါတယ်တောင်တရုတ်ပြည်နယ်ကြတော့တရုတ်ကအားလုံးသူတယောက်ပဲပိုင်နေဆိုပြီးလုပ်နေတာပါသူတို့စာတင်ကြောင်းနေမှာကလေးတွေကိုလည်းဒီလိုပဲတင်ပေးနေတယ်လို့ကျွန်တော်ကိုတရုတ်မိတ်ဆွေတွေကပြောပါတယ
်တောင်တရုတ်ပြည်နယ်ဟာရေလမ်းကြောင်းအတွက်အရေးကြီးတယ်လို့ပဲမြန်မာနိုင်ငံဟာလည်းတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့အတွက်အရေးကြီးတဲ့နေရာဖြစ်ပါတယ်ဒါကြောင့်သူတို့ကလူခွင့်ရေးကိုဂရုမစိုက်ဘဲဖိပြော်တာစီးပွားရေးဖြစ်ရင်းနှံ့နှံ့မှုတွေလုပ်နေပါတယ်ဒီချိန်မှာလူခွင့်ရေးကိစ္စကိုပြောနေတဲ့အမေရိကန်နိုင်ငံကတရုတ်နဲ့ရှင်းပြနိုင်နိုင်မယ်ထင်ပါလားခင်ဗျာ
We can't counter economically.
စီးပွားရေးကကျွန်တော်တို့မရှင်းပြနိုင်ပါဘူး။မြန်မာနိုင်ငံမှာကျွန်တော်တို့ထက်တရုတ်ကအများကြီးပိုပြီးငွေကြေးစိုက်ထုတ်နိုင်ပါတယ်။ပြီးတော့တရုတ်ကရေနံပိုင်လိုင်းတွေ၊ကြောက်ဖြူစိတ်ကန်းသဘောတူညီချက်ယထာလန်စတာတွေရှိနေပါပြီ။ဒါတွေဟာယူနန်ပြည်နယ်အတွက်လည်းသိအရေးကြီးပါတယ်။ဆိုတော့တရုတ်ကိုကျွန်တော်တို့ကစီးပွားရေးအရမရှင်းပြနိုင်ပါဘူး။ကျွန်တော်တို့ဘက်ကလုပ်နိုင်တာကတော့ကျင်းဝတ်သိခါဆန်ရနီလန်moral way အရသာတစုံတရာလှုပ်ဆောင်နိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့ဒီ moral kind of influence ဆိုတာလက်တွေ့အဖြစ်ဘယ်လိုကိစ္စမျိုးလို့အတိအကျဖွင့်ရမလဲခင်ဗျာ
။ I don't know how they can do it. I mean Pence tried to do something I'm not
sure. တော့ကျွန်တော်လည်းမသိပါဘူး။ဒုသမရ Mike Pence ကတော့တခုခုလှုပ်ဖို့အားထုတ်နေပါတယ်။ဒါပေမဲ့ကျွန်တော်ကတော့ Pence ကိုသိအထင်မကြီးပါဘူး။သူဟာမှန်ရတယ်တော်တော်များများပြောခဲ့တယ်လို့ထင်ပါတယ်။ဒေါင်ဆန်းစုကြည်ကလုံးဝပယ်ချလိုက်ပါတယ်။ဒါစစ်တပ်ရဲ့အခန်းကဏ္ဍကိုစိုးရိမ်နေလို့ဆိုတာကိုအားလုံးကသိကြပါတယ
်အဲ့ဒါကတော့ဥချစံတာပတ်စင်တင်ချက်တဲ့ဒီမြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာအခုတခါအပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်အလှည့်ရောက်ပါပြီအခုဒီဘက်မှာတော့လူမှုရေးနဲ့သိပညာပေးလုပ်ငန်းတွေလောက်ကန်နေတဲ့ဘလော့ဂါကိုညီညီတောင်ကြီးကသူ့ဘာကိုယုံကြည်တဲ့ဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်ထားပါတယ
်လူတွေမှာငရံကကြီးလာတဲ့အခါသားသမီးဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်စစ်ဖြတ်တန်းကြရပါတယ်ဒီနေရာမှာမိမောင်းထိုးပြောချင်တာကမိဘနဲ့သားသမီးဆက်ဆံရေးသားသမီးနဲ့မိဘဆက်ဆံရေးတို့ပြည့်ပြည့်စုံဖို့အကျိုးရှိစေမယ့်အကြောင်းအရာတွေဖြစ်ပါတယ်ကိုငယ်စဉ်အခါတုန်းကကစားချင်းတလုံးကစားစိုးချင်းတလုံးစိုးကိုတိုင်မိဘဖြစ်လာတဲ့အခါကျတော့သားသမီးတွေကိုနားလည်မှုမပေးနိုင်တဲ့မိဘအမျိုးသားတွေထဲမှာတော်ရရှင်တွေကိုတိုင်ပါဝင်နေရင်တော့ကျွန်တော်ရဲ့ယုံကြည်ရာကအလင်းတစ်ခုပြီးနိုင်ပြီမယ်လို့ညွှန်နေပါလေ။အိမ်အောင်ကြလို့တာမီးတွေရတဲ့အခါလူငယ်တို့ရဲ့လွတ်လပ်မှုလျော့ပါသွားခြင်းနဲ့အတူတာဝန်ယူမှုတာဝန်ခံမှုတွေကိုပကုံပေါ်တင်ပြီးမိမိကတည်းကထမ်းဆောင်ရပါတော့မယ်။ဒီအဆင့်ကိုတာဝန်မချေဘူးဆိုရင်ကိုငှားယူရရှိထားတဲ့ပစ္စည်းတစ်ခုကိုပြန်မပေးဘဲပိုင်ယူထားတာနဲ့တူနေတယ်လို့နားလေလိုက်နိုင်ပါတယ်။ဒါကြောင့်ငားယူရရှိထားတဲ့ပစ္စည်းကိုပြန်မပေးခြင်းဟာကျွေးရှင်ရဲ့ညဉ့်ညင်မှုကိုစတင်ခံစားရတော့မှာပါ။အများသိကြတဲ့အတိုင်းမိမိမှာတာမီထွန်းကားတယ်ဆိုတာမိဘကတာမီနာကတောင်းဆိုဖို့ကံအကြောင်းဖန်လာတာမဟုတ်ပဲတာမီကမိဘနာကရစရာရှိလို့တန်လျာအစဉ်ဆက်ဆက်ကတောင်းဆိုတာကိုစောင့်ရှောက်မှုအကျဉ်းသားသာနာမှုဘာဝနာဝေဖျာမှုသာသနာတို့နဲ့အတူရင်အုပ်မကွာစောင့်ရှောက်ကြရတာဟာဓမ္မတာပါပဲအခုအချိန်ခါကမိမိကမိဘအဖြစ်ရောက်ရှိပြီးသားသမီးတွေကိုပြုစုနေရတဲ့အနေအထားဆိုကြပါစို့ဒီကနေအချိန်အထားကြီးအမြဲခုန်မောင်းနေတာနဲ့အတူမိမိတို့ရဲ့အသက်အရွယ်တွေကရက်ဆိုင်နေမှာမဟုတ်ပါဘူးဒီကနေတဖန်မိဘတွေကအသက်အရွယ်ကြီးဦးမင်းမဆွမ်းဖြစ်ပူဆိုးတဲ့အခြေအနေဆိုရင်တော့ယောဂဝေဒနာဆိုးတွေကန့်ညိလာပြီးတယောက်တည်းလွတ်လွတ်လပ်လပ်မရက်တည်နိုင်တဲ့အနေအထားဖြစ်လာခဲ့ရင်တော့မိမိတို့မိဘအရွယ်တုန်းက
ตามีดีกูพิสูจน์เขียนเช่นน้ำมูปีเขียนเช่นจูปีภาวนาพิสูจน์เขียนจูปีเนี่ยตาดนาพิสูจน์เขียนจูปีดีกูการศึกษาล่ะล้วนอีกันเปลี่ยนเลยการใช้ไม่สุดละยงจีโลบ้าตาจังลูกหลานกูนี่ไปช่างเนี่ยตอนละกันพิวทาร์เด็กการมีมีเนี่ยตอนละกันกูตัวกันอากูตัวกันโน่นละกันเลยลาจัดลูกเช่นเช่นเต็มยศว่าปองเดินลูกอายุเมีย
อะไรไม่ยุ่ยจอดายินดาไม่ยุ่ยมีว่าตาไม่ยุ่ยสังเกตในใจยิ่งช่อมือเปียเปียเดะเพราะว่าอดีตไปสัญจรสิบุสันน่าพิลัยอะไรกันอ่ะอาบัสเซียนเซนี่เลยตุยงจียากันอ่ะด้วยบลูจาวยามิวมามสูโกยงจียาลีดิบุปาวินซูนุยพิบุเทคโฮมยาสิอีเมลเลยซะเบอร์มีสแอทบีโอเอนิวส์ดอทคอม vermes@boanews.com ကို စာရေးပြီး ဆက်သွယ်ရမယ့် တယ်လီဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
အဲ့ဒါကတော့ မမိုးဖြူ person season descendent ရဲ့ သူုံကြီးရာ season ကို နားဆင်ကြရပါခင်ဗျာ VOA မြန်မာပိုင်းက ကြော်တာပရင်းနေမြန်မာခေတ် season ကို ဆက်ပြီးတော့ ထုတ်လွှင့်နေပါတယ် အခုတော့ နောက်ဆုံးက နိုင်ငံတကာက သတင်းအကျဉ်းချုပ်ကို ဦးကျော်စံသာကနေ ညင်ညာပေးပါလိမ့်မယ်ခင်ဗျာ
Iko Saklo Korek, Ladamaga Sivoye Lumuye Kamsiga, LDC Kor, Pumpumu, Nezon Nangan, Pit, Lizakun Nangan, Slamayama, Yumanangale Pawinivare, Yumanangane, do Dedarinangani Pierre, Lao, Cambodia, do Pien, Bangladesh, Afghanistan, and Nibonanganu Le Pawinara, do Yavare, Natang Sessi, Malama, Pian Levi, Nelson Thumb that took Bangare, Ditema, to Udin Wingway, Luda Yen. สีบอยไอ้ไข่ตรงนั้นเนี่ยอลาลาซ่าอะไรกูอธิกาทาพี่တော့ซ้ํามาแค่ละผิดแล้วรู้สัวเลยだใบแม้นักงานทุกหาตู้จีนวิงวิอเนซุ 22 Saudi journalist Tapsha Mudra Dawon McKinney met Saudi Arabia Suya American Jokhinda Mamhulu, Tamda Donald Tranga Pyojabi Nakini Mabe, Saudi Becca Yinan Zinung Tinju like that, Tamda Donald Tranga Saudi Jesu Tinakamare. American being Yinan Miazon Tolude Saudi Arabia Nangahakaba Majina, Miazon Yamchara Nangale Pipare, Yinan Zin along Lak Dimbu Vizinu Tinju Tananga, Donald Tranga, Tiju like that Pipare. အမေရိကန်နိုင်ငံရဲ့မျိုးသားလူမျိုးရင်းစီးပွားရေးအကျိုးအမြတ်ထက်လူခွေးရေးကိစ္စကိုပိုပြီးဦးစားမပေးနိုင်ဘူးလို့လည်းဒေါ်နယ်ထရမ့်ကကျေးဇူးတော်နဲ့အားလိုက်ရမတိုင်ခင်အင်ဂျီရောမှာသတင်းထုတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။မက္ဆီကိုနယ်စပ်မှာတာဝန်ထမ်းဆောင်နေရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကိုလှုပ်ဆောင်တာအပြင်လူအလိုက်ရင်လက်နက်အင်အားပါ ကလမထူရမဟုတ်ဖဲအင်ဂျူရောအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ရေးထူထားတာဖြစ်တယ်လို့ပြောင်းဆွေးနေထိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုကိုသိတင်းကြမှာပဲခရရလုပ်ပေးထားတဲ့သဘောဖြစ်တယ်လို့လည်းဆိုပါတယ်ဒီမနက်ငယ်အရေးပါတဲ့စီကံမျိုးဟိုဒေရာမှာတိုက်ပွဲတွေထပ်မံဖြစ်ပေါ်ပြီးနောက်ငင်းချမ်းရေးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ကလပ်နံပါတ်30မှာမာတင်ဂရစ်ဖစ်
ဒီမနက်ကိုရောက်ရှိနေပါတယ်မစ္စတာဂရစ်ဖစ်စာအီရန်မဟာမိတ်ဟိုဒေရာအရာရှိတွေနဲ့ယေမန်နိုင်ငံမြို့တော်မှာတွေ့ဆုံပြီးတော့ငင်းချမ်းရေးဆွေးနွေးရဖို့အတွက်နှစ်ဖက်ကိုဆွဲဆောင်မှာဖြစ်ပါတယ်ခင်ဗျာကျေးဇူးပါခင်ဗျာအနာဂတ်နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကြီးညာခဲ့တာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းအတန်လွင့်စီစဉ်နေကိုတရက်ကို၅ချိန်ထုတ်လွှင့ ချင်းကိုလည်းနှစ်ချင်းပြန်ပြီးတော့ထုတ်လွှင့်တစ်ချင်းနဲ့ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဗီဒီယိုကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကြောင်းလွန်ပါThank you.
This program has come to you from the Voice of America, Washington.